ဥရောပကုမ္ပဏီအများအပြားကအီရန်နိုင်ငံမှာသူတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုရပ်ဆိုင်းလိုက်မယ်ဆိုရင်နျူကလ িয়ার ရေး2015နိုင်ငံတကာသဘောတူညီချက်ဆက်ပြီးတည်ထောင်နေဖို့အတွက်ဥရောပရဲ့နိုင်ငံရေးအထောက်ခံမှုဟာလုံလောက်မှာမဟုတ်ဘူးလို့အီရန်နိုင်ငံချန်ဝင်ကြီးဂျေဗစ်ဇာရစ်ကတနင်္ဂနွေနေ့မှာပြောပါတယ်။ဒီသဘောတူညီချက်ကလည်းအမေရိကန်ပြည်ထောင်စုကနေနှုတ်ထွက်ထားတာပါ။ EU ကုမ္ပဏီတွေကအီရန်မှာသူတို့ရဲ့လုပ်ငန်းတွေကိုအဆုံးသတ်ဖို့ဆုံးဖြတ်ချက်တွေချမှတ်လာတာဟာအခြေအနေတွေကိုအများကြီးပိုပြီးရှုပ်ထွေးသွားစေပါတယ်လို့ဥရောပသမဂ္ဂစွန့်ရင်ကော်မရှင်နာမင်းကြီးမီဂယ်အရစ်ကန်နဒီရဲ့ဆွေးနွေးပွဲအပြီးမှာဝန်ကြီးဇာရစ်ကပြောကြလိုက်တာပါနျူကလ িয়ার သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်သွားပြီးတဲ့နောက်မှာဥရောပသမဂ္ဂအပေါ်မှာအီရန်လူထုရဲ့မျှော်လင့်ချက်တွေပိုးပြီးတိုးလာတာပါနျူကလ িয়ার သဘောတူညီချက်ပေါ်မှာ EU ရဲ့နိုင်ငံရေးအထောက်ခံမှုဟာမလုံလောက်ပါဘူးလို့ဝန်ကြီးဇာရစ်ပြောတာကိုကိုးကားပြီးအီရန်နိုင်ငံပိုင် IRIB သတင်းဌာနကပြောပါတယ်အီရန်မှာစီးပွားရေးလုပ်နေတဲ့ဥရောပကုမ္ပဏီတွေကိုအမေရိကန်ကဒဏ်ခတ်အရေးယူမှုတွေပြန်ပြီးချမှတ်မယ်လို့ချိန်ချောက်ခဲ့တဲ့နောက်မှာပြပကုမ္ပဏီအများအပြားအီရန်နိုင်ငံကနေထွက်ခွာသွားကြတာပါအမေရိကန်ရဲ့ဒဏ်ခတ်ရင်းယူမှုကနေကင်းလွတ်ခွင့်မရဘူးဆိုရင်အီရန်မှာဒေါ်လာ 4.8 ဘီလီယံရင်းနှီးမြှုပ်နှံမှုကိုရပ်တော့မယ်လို့ပြင်သစ်ရေနံကုမ္ပဏီ Total ကပြောပါတယ်